မေလ၁၈ရက်နေ့က KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကဝိုင်းမော်မြို့နယ်ရှိစစ်ကောင်စီတပ်စခန်းတွေကိုထိုးစစ်ဆင်ခဲ့သလို၂၁ရက်နေ့ညကဝိုင်းမော်မြို့ဆောင်တပ်ဖြစ်ခဲ့တဲ့ခမာယာ31ကိုသိမ်းယူလိုက်တဲ့နောက်မှာစီရေးတင်းမာမှုတွေမြင့်တက်လာတာကြောင့်ဒေသခံတွေဟာတိုက်ပွဲလွတ်ရာဘေးကင်းရာကိုတင်းရှောင်နေရပါတယ်။ဝိုင်းမော်မြို့နယ်ပတ်ဝန်းကျင်ကျေးရွာတွေကပြည်သူတွေရဲ့လက်ရှိအခြေအနေကိုဒေသခံတဦးကအခုလိုပြောပြပါတယ်
။ဝိုင်းမော်ခြေနေရာအလုံးပြောင်းကြပြီ၊ရှောင်းလုံးရှောင်းကြပြီ။အချို့တလေလည်းတခုဟိုကြောင်းလို့ပေါ့ကွာ။အိမ်ကြီးကဒီတိုင်းပြန်ထားလို့မရတခုတွေလည်းအမှန်ဘောင်းထားတယ်လို့ပြောတော့ဝိုင်းမော်ပတ်ဝန်းကျင်ရွာတွေအားလုံးရှောင်းတယ်ပြီးတော့ဒီလောက်ခါချိုနောင်ဟီရန်ကာအဆိုင်ရောက်ပြီးအောင်မီပြအောင်မီနစ်ပြအဲတောက်လျှောက်ပြီးပဲမိုင်းနာမှာတောက်ရှောင်းတယ်မိုင်းနာတွေဟိုနောင်ချင်းကန်တပန်းလပန်းကထောင်ပေါ်အဘရှောင်းကြတယ်ဒီနာရှောင်းတဲ့လူတွေများတယ
်ဝိုင်းမော်မြို့နယ်ရှိခါချိုရွာမှာတော့20ရင်းနေကလက်နဲ့ကြီးကြီးကြားရောက်တာကြောင့်လူ6ဦးသေဆုံးပြီး11ဦးဒဏ်ရာရရှိခဲ့ပါတယ်ဝိုင်းမော်မြို့နယ်ကစစ်ပြေးဒုက္ခသည်စခန်းကြီးတစ်ခုဖြစ်တဲ့မိုင်းနာစခန်းအနီးမှာလဲ16ရက်နေ့ကလက်နက်ကြီးကြားရောက်တာကြောင့်စခန်းနေလူအတော်များများပြောင်းရွှေ့နေတာရှိကြောင်းမိုင်းနာစခန်းကအမျိုးသမီးတူကပြောပါတယ်
။ဟိုတမယာညညဘယ်ကနေပြလိုက်တာတော့မသိဘူး။ကျွန်တော်တို့ကင်မရာကရှမ်းရွာမှာလက်နက်ကြီးတွေကြားလို့နေတော့အဲဆိုတော့အပေါ်လုံးကတောက်ကြတယ်ပြည်သူရှင်ညညဆိုလို့ရှိရင်လည်းဘယ်ကဘယ်ကပြစ်တယ်လည်းမသိဘူးလို့မျိုးအတန်ဒီကပေါင်းစုံလာတဲ့ခါကျတော့ကြောက်ကြတော့ဗောကျွန်တော်တို့ကရှေတာနဲ့နေရတဲ့အခါကျတော့အကယ်လို့များရှေတာတစ်ခုမှအာဖြစ်သွားပြီဆိုရင်ကမိတော်မှပြီဆိုတော့အကျဉ်းလုံးကရက်ဆာရှိဖြစ်သွားမှလေနော်အဲ့လိုဆိုရင်တော့ကလေးတုံနေကြီးရဲ့ဟိုနစကြီးကြီးဦးကြီးကကျွန်တော်ကျွန်တော်တို့ဒီမှာနည်းနည်းတော့သွားလာလို့ပြီးကိုယ်ဆိုင်ဟာရောကက်မှတန်းကြည့်ရပေါ့
မိုင်းနာစခန်းမှာလူဦးရေ3000ခန့်ရှိပြီး2011ခုနှစ်ကချင်တကြောပြန်စစ်ပွဲကြောင့်တင်းရှောင်လာသူတွေဖြစ်ပါတယ်ဝိုင်းမော်နဲ့ပတ်ဝန်းကျင်ကျေးရွာကတင်းဆောင်သူတွေဟာမြစ်ကြီးနားမြို့မှာတော့ဆွေမျိုးနဲ့နီးစပ်ရာတွေမှာနေထိုင်သူတွေရှိသလိုတချို့ကအိမ်ငှားရမ်းပြီးနေထိုင်တာတွေတချို့ကဘောလုံးကွင်းနဲ့ဘာသာရေးဆိုင်ရာမြေတွေမှာမိုးကတဲတွေထိုးနေထိုင်တာတွေရှိကြပါတယ်။ဝိုင်းမော်မြို့မြောက်ဘက်နောင်ချင်းရွာဘက်ကိုတင်းဆောင်နေသူတူကတော့လက်ရှိကြုံတွေ့နေရတဲ့အခြေအနေကိုအခုလိုပြောပါတယ်။
အခုကျွန်တော်တို့ကတော့ဟိုစက်စာကြောင့်ဖွင့်တဲ့နေရာလေအဲတောင်းဝင်းမှာကျွန်တော်အဲ့မှာနေရချဖို့ဆင်းရှင်းနေတာမိကတော့ဒီဘက်ကမှဘက်ကနေလူများတာပေါ့နော်အောင်မြစ်တိအောင်မြစ်နေ့ကလည်းများတယ်ဟိုးကားကညာဘက်ကတောင်းနေလူများတယ်ဝဲမော်ကလူတွေအများကြီးရောက်တယ်လို့လွန်ခဲ့တဲ့အပတ်နှစ်ပတ်မှသွားမေးကြည့်တော့ရှိရလောက်ရှိတယ်တဲ့အခုဒီတစ်ပတ်နှစ်ပတ်ကြာမှဘူးပြန်များလာပြီအဲ့ဒါ1500နဲ့1000အဲ့လောက်တော့ရှိနေတယ်ဒီနေရာဆိုင်ချင်းကဒီမုတ်ကတဲမှာပဲနေရတယ်ဆိုတော့အဲ့လိုနည်းနည်းတော့အသက်ကျတော့ရှိတာပေါ့ဟိုဘက်ကနေမှာတို့ရေပါရတော့နည်းနည်းတိတ်မလောက်ချင်ဘူးနော်အဲရတော့ရကလောလောဆယ်ဆယ်တော့ကိုအင်ကနဲ့ယူတာတဲ့လူများတာပေါ့အဲ့လိုအဲ့ဒါအရင်စားအဲ့ဒါပေါ့အဲ့လိုတော့ရှိတယ်ပေါ့နော်
။နောင်ချင်းရွာမှာကျန်းစာကျောင်းအပြင်တက်ဆိုင်ရာဆွေမျိုးမိတ်ဆွေတွေအိမ်တွေအထက်တန်းကျောင်းနဲ့နောင်ချင်းအသင်းတော်ကနေရာချထားပေးတဲ့နေရာတွေမှာညဘက်နေထိုင်သူတွေလည်းရှိပါတယ်။လပန်နဲ့အင်ကန်ရွာဘက်တွေမှာလည်းတိတ်ဆောင်သူတွေဟာအနည်းဆုံး1500လောက်ရှိတယ်လို့ပြောပါတယ်။လပန်ရွာမှာခိုးလုံနေသူစစ်ပြေးဒုက္ခတဲ့အမျိုးသမီးတူကတော့မြစ်ကြီးနားကိုဆက်ထားတဲ့ဗလာမင်းထင်တံတားကိုပိတ်လိုက်မယ်။ဝိုင်းမော်နယ်လည်းအဆက်အသွယ်ပြတ်သွားမယ်ဆိုရင်စစ်ပြေးဒုက္ခတွေအတွက်စားနပ်ရိက္ခာအခက်အခဲတွေပိုလာမှာကိုစိုးရိမ်နေကြောင်းပြောပါတယ်
။ခုဆိုဒီမှနေနေရခါကျတော့ဒီဝိုင်းမော်မျိုးလိုဒီဗလာမင်းထင်တို့ပိတ်သွားမယ်ဆိုရင်တော့ဘလို့တော့ကတော့ဒီသဝင်းကြီးရေးရမစဲတော့ခက်ခဲပြီးတော့အစားတောက်တယ်ပြောမယ်လို့အဲ့တိုင်းကိုတော့ပိုပြီးစစ်ပြီးနေကြတယ်
။လောလောဆယ်မှာတော့ဝိုင်းမော်မြို့နယ်ကစစ်ပြေးဒုက္ခသည်တွေကိုခရီးယံဘာသာရေးအသင်းအဖွဲ့ဝါရှောင်းဆရာတော်နဲ့ PCG ခေါ်ကချင်ငင်းကျန်းရေးအကျိုးဆောင်အဖွဲ့ကအခုအညီပေးနေပြီးမတ်လအတွင်းကစစ်ဆောင်လာတဲ့အောင်မြေ1အောင်မြေ2ဘက်ကစစ်ပြေးဒုက္ခသည်တွေကို WFP ခေါ်ကမ္ဘာစားနပ်ရေးကအဖွဲ့ကတကြိမ်လာရောက်ထောက်ပံ့တာတွေရှိတယ်လို့စစ်ပြေးဒုက္ခသည်တွေကပြောဆိုပါတယ်ဒေသခံတွေကတော့ခမာယ31စခန်းကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကသိမ်းယူလိုက်ပြီးနောက်ဝိုင်းမော်မြို့မှာတိုက်ပွဲတွေပိုပြင်းထန်လာနိုင်ကြောင်းခန့်မှန်းထားတယ်လို့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကလည်းစစ်ရေးသတင်းတွေကိုနားဆွင့်ပြီးလုံခြုံရေးအတွက်ပြင်ဆင်ကြဖို့တိုက်တွန်းထားပါတယ်